တော်ဒါရှင်များရှင်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းအလီအာလာတတ်ဟာမြန်မာနိုင်ငံမှာတုံးရကြနေထိုင်မှုဒီကနေ့ဆက်ရောက်ဖို့ရှိပါတယ်အခုလိုကြိုတင်ကြေညာထားခြင်းမရှိဘဲတွားရောက်မဲ့မစ္စတာအာလာတတ်ရဲ့ခရီးစဉ်နဲ့ပတ်သက်လို့တင်ပြပေးပါတော့လှလှတန်းရှင
်ဟုတ်ကဲ့ဒေါက်ကင်ဆိုဝင်ကြောက်ခဲ့သူပါပဲကြိုတင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုခုလိုတွားရောက်မဲ့မစ္စတာအာလာတတ်ရဲ့ခရီးစဉ်အကြောင်းသတင်းတွေထွက်ပေါ်မှုနဲ့ပတ်သက်လို့နယူးယောက်ရှိကုလသမဂ္ဂဌာနချုပ်ကပြောခွင့်ရဖို့ကိုဖာရန်ဟတ်ကအတည်ပြုပြောကြားခဲ့ပါလေ
It is true. Mr. Lattas is one of the envoys of the Secretary General Kofi Annan for UN reform. He'll travel to Yangon.
မမနဲ့မစ္စတာ Lattas ဟာကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးဖော်ဆောင်မှုကိစ္စမှာအတွင်းရေးမှူးချုပ် Kofi Annan ရဲ့အထူးတန်ကိုယ်စားလှယ်များနဲ့တူဖြစ်ပါတယ်။သူဟာရန်ကုန်မြို့ကိုဩဂုတ်လ18ရက်ကနေ20ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်
။ကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးအစည်းအဝေးမှာတွေးမှုချုပ်ကိုဖီအာနန်နဲ့တန်ကိုဇယ်တူဖြစ်သူမစ္စတာအာလာတတ်စ်အနေနဲ့တက်ကရင်6ခုစက်တင်ဘာလကမြန်မာနိုင်ငံကိုနောက်ဆုံးရောက်ရှိခဲ့သူဖြစ်ပါတယ်။ထိုစဉ်ကတော့သူဟာအင်ဒိုနီးရှားသမ္မတဟောင်းမီဂိုဝါတီဆူကာနိုပူထရီရဲ့အထူးကိုယ်စားလှယ်ဖြစ်လာရောက်ခဲ့တာဖြစ်ပါတယ်။ဗာလီအပြန့်ဖြေကျွန်းမှာအာဆီယံထိပ်သီးညီလာခံမကျင်းပမီကမြန်မာနိုင်ငံကိုသူလာရောက်ခဲ့တာဖြစ်ပြီးနေအိမ်မှာအခြေချုပ်ခြားထားခြင်းခံနေရသူဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့မြန်မာစီစုရကိုနားချဖို့လာရောက်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးခုဒီချိန်မစ္စတာအလတ်တတ်စ်လာရောက်တဲ့ခီးစဉ်နဲ့ပတ်သက်လို့ဘယ်သူတွေနဲ့တွေ့မလဲဘယ်အကြောင်းအရာတွေကိုဆွေးနွေးဖို့ရှိတယ်ဆိုတာနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်က
Mr. Lattas is to meet with His Excellency U Nyan Win, the Foreign Minister of Myanmar.
Mr. Lattas, မြန်မာနိုင်ငံရဲ့ဝန်ကြီး U Nyan Win ပြင်ဘူဂျုံမူကြီးတန်းရွှေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဖွံ့ဖြိုးရေး၊လုံခြုံရေး၊လူအခွင့်အရေးနဲ့ကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးကဏ္ဍတွေမှာအဆိုပြုချက်တွေကိုဆွေးနွေးဖို့ရှိပါတယ်။နယူးယောက်မှာလာမယ့်စက်တင်ဘာလကျကျင်းပမယ်အဆင့်မြင့်စည်းဝေးပွဲမှာထွေထွေညီလာခံကြီးရဲ့ဥက္ကဋ္ဌကတင်သွင်းဖို့ရှိနေတဲ့မူကြမ်းမှာအဲ့ဒီအကြောင်းအရာတွေပါဝင်ပါတယ်
။မြန်မာစစ်ဆေးရခေါင်းဆောင်ပိုင်းပြင်မစ္စတာအာလာတတ်စ်အနေနဲ့တခြားတွေ့ဆုံမှုရှိတဲ့အဖွဲ့အစည်းတွေကတော့
Mr. Lattas will also meet with members of the National Convention Convening Commission and with
Mr. Alatas အနေနဲ့အမျိုးသားညီလာခံခေါ်ယူကျင်းပရေးကော်မရှင်ဖွဲ့ဝင်များပြင်အစိုးရနဲ့ပတ်သက်နေတဲ့လူမှုရေးအုပ်စုတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
ကုလသမဂ္ဂရဲ့ကမ္ဘာစံနာရိတ်ခါအဖွဲ့ဥက္ကဋ္ဌဂျိမ်းစ်မော်ရစ်စ်ရဲ့မြန်မာပြည်ကိုကုလစောစောပိုင်းကတွားရောက်ခဲ့တဲ့ခီးစဉ်ကြီးမစ္စတာအာလတ်တတ်ရဲ့အခုခီးစဉ်ဟာအဆင့်မြင့်ဆုံးကုလသမဂ္ဂတန်ကိုယ်စားလှယ်ရဲ့ခီးစဉ်ပဲဖြစ်ပါတယ်မြန်မာနိုင်ငံဆရာကုလသမဂ္ဂအထူးတန်မစ္စတာရဇာလီအနေနဲ့မြန်မာနိုင်ငံကိုလာရောက်ခွင့်မရခဲ့တယ်လို့ပြီးခဲ့တဲ့လကလော်နိုင်ငံဗီယန်ချင်းမြို့မှာမြန်မာနိုင်ငံယာယီဝန်ကြီးဦးညံဝင်းနဲ့တွေ့ဆုံမှုကြိုးစားခဲ့ရမှလည်းမအောင်မြင်ခဲ့ပါဘူးအလားတူပဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူထုခေထူးကိုယ်စားလှယ်မစ္စတာပေါ်လိုဆာဂျိုပင်ယေရိုလေတက္ကရင်6ခုနိုဝင်ဘာလနောက်ပိုင်းမှာမြန်မာနိုင်ငံကိုလာရောက်ခွင့်မရတော့ပါဘူးဒီကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂပြောခွင့်ရမစ္စတာဖာရန်ဟတ်က
Mr. Morris was there fairly recently and of course he is the head of an agency the World Food Program
Mr. Morris ဟာမကြာသေးမီကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့သူဖြစ်ပါတယ်သူကကုလသမဂ္ဂရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကမ္ဘာစံနှယိကာအစီအစဉ်ရဲ့အကြီးအကဲဖြစ်ပါတယ်။ဒါအပြင်လဲမစ္စတာရိုဇာလီနဲ့မစ္စတာပင်ယေရိုတို့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပြုဖို့ကျွန်တော်တို့ထပ်လောင်းတောင်းဆိုပါတယ်
။ EPL ကအင်ဒိုနီးရှားမှာအာရှအာဖရိကဓမ္မလိုက်နိုင်ငံများ250မြောက်ညီလာခံကျင်းပစဉ်ကမြန်မာစီကောင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့ကုလသမဂ္ဂတွင်းမှုချုပ်မစ္စတာအာနန်တို့တွေ့ဆုံစဉ်မြန်မာနိုင်ငံကိုလာရောက်ဖို့ကမ်းလှမ်းခဲ့တဲ့ဖိတ်ခေါ်ခြင်းနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်က
Well that is being considered although no dates have been set. The Secretary General gets invitations from a number of countries.
အဲ့ဒါကိုတော့စဉ်းစားနေပါတယ်။ဒါပေမဲ့ရက်အတိကျတော့မသတ်မှတ်ရသေးပါဘူး။ပြောရမှာထက်တာကအတွင်းရေးမှူးချုပ်အနေနဲ့နိုင်ငံတော်များများထံကဖိတ်ခေါ်ချက်တွေကိုလက်ခံရရှိထားတာဖြစ်လို့စီစဉ်ဖို့ဟာခက်ပါတယ်။ဒါပေမဲ့လို့စောင့်ကြည့်ရအောင်မှဖြစ်ပါတယ်။တွင်ရမှုချုပ်ကတော့မြန်မာနိုင်ငံကိုသွားလို့ပါတယ်။ဒါပေမဲ့စီစဉ်ရအောင်မှာမို့လို့ဘယ်တော့သွားပြင်မလဲဆိုတာကိုတော့မပြောနိုင်သေးပါဘူး
။မစ္စတာအလတ်တက်စ်ရဲ့ဒီကနေ့ဆက်ရောက်မယ့်ခီးစဉ်တွင်ကုလသမဂ္ဂပြည်ပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့အဓိကထားဆွေးနွေးမှာဖြစ်ပေမဲ့လူအခွင့်အရေးကော်မရှင်ပြည်ပြင်ပြောင်းလဲမှုများအကြောင်းဆွေးနွေးရမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအကြောင်းလဲ အရင်းတင်သလိုထက်တင်းဆွေးနွေးသွားဖို့အလားအလာရှိနိုင်ရဲ့လို့ကုလသမဂ္ဂသတင်းရခွေတွေကပြောခဲ့ပါတယ်ရှင်။ကျေးဇူးပါပဲ